အာဖဂန်နိုင်ငံမှာလက်ရှိရှိနေတဲ့အမေရိကန်တပ်ဖွဲ့အင်အား9800ကိုအခုနှစ်ကုန်အထိဒီတိုင်းဆက်လက်ထားရှိသွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။အစောပိုင်းကတော့အခုနှစ်ကုန်ပိုင်းမှာအဲ့ဒီတပ်ဖွဲ့အင်အားရဲ့ထက်ဝက်ကိုသာထားရှိဖို့သမ္မတဘရက်အိုဘားမားကဆုံးဖြတ်ထားတာပါ။အာဖဂန်နစ္စတန်နိုင်ငံဟာအန္တရာယ်တွေများတဲ့တိုင်းပြည်အဖြစ်ရှိနေသေးကြောင်းတောင်ကျောင်းသူတွေကလည်းအရသားတွေအပေါ်တရဲဘော့ကြောင်နဲ့အသေးခံဘုံခွဲတိုက်ခိုက်မှုတွေဆက်လက်ပြုလုပ်နေသေးကြောင်းအာဖဂန်သမ္မတအာရှရဖ်ဂန်နီနဲ့အတူသမ္မတအင်ဂျူရောမှာအင်ဂန်နီကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကပြောပါတယ်အာဖဂန်နိုင်ငံအတွင်းအမေရိကန်တပ်ဖွဲ့တွေလက်ရှိရရှိထားတဲ့အောင်မြင်မှုကိုဆက်လက်ထိန်းသိမ်းထားဖို့အမေရိကန်အနေနဲ့တာဝန်ထမ်းချထားကြောင်းလည်းသမ္မတအိုဘားမားကပြောပါရယ်အမေရိကန်တပ်ဖွဲ့တွေအနေနဲ့အာဖဂန်တပ်တွေကိုအကြံပေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြစ်မှတ်ထားဆောင်ရွက်တဲ့အကြံဖက်မှုတပ်ဖြည့်ရေးလုပ်ငန်းတွေကိုလည်းဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါရယ်အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့အားကိုအခုနှစ်ကုန်ပိုင်းမှာ9500အထိရှော့ချသွားပြီးသူရာတို့ကအနားယူတဲ့2019ခုနှစ်မှာအဲ့ဒီတဲ့ထတ်လျှော့ဖို့သမ္မတအိုဘားမားကအစောပိုင်းကပြောထားတာဖြစ်ပါတယ်တပ်ဖွဲ့ဝင်အားဘယ်တော့ရှော့ချမယ်ဆိုတဲ့အချိန်စရာကိုအခုနှစ်နောက်ပိုင်းမှာပြန်လည်ဆုံးဖြတ်မှာဖြစ်ပြီးတပ်ဖွဲ့တွေအပြစ်သတ်ရုပ်သိမ်းမဲ့ရက်ကိုတော့အရင်တိုင်းပဲဆက်ထားမယ်လို့သမ္မတအိုဘားမားကပြောပါတယ်အမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းမဲ့ရက်ကိုအခုလိုနောက်ဆုတ်ပေးလိုက်တဲ့အတွက်အမေရိကန်တပ်ဖွဲ့တွေတကယ်ပြန်ရုပ်သိမ်းတဲ့အချိန်သူတို့ဘက်ကအဆင်သင့်ဖြစ်အောင်အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကိုကြားကာလအတွင်းမှာကောင်းမွန်စွာတင်နန်းပို့ချပေးတော့မှာဖြစ်ကြောင်းအာဖဂန်သမ္မတအရှရဖ်ဂန်နီကပြောပါတယ်